မတရားအသိဉာဏ်ညာခံထားရတဲ့မွတ်စလင်ညီကိုတော်များအဖွဲ့ကိုထောက်ခံမှုသတင်းအမှားတွေကိုဖျန့်ချိမှုတွေနဲ့ Al Jazeera သတင်းဌာနကသတင်းထောက်3ယောက်ကိုအီဂျစ်တရားရုံးကဒီကနေ့မှာထောင်ဒဏ်9နှစ်စီပြစ်ဒဏ်ချမှတ်လိုက်ပါတယ်။အဲ့ဒီအမှုကိုနိုင်ငံတကာကရှုံချဝေဖန်နေတာပါ။ဒီကနေ့မှာပြစ်ဒဏ်ချခံရတဲ့3ယောက်ကတော့ Australia နိုင်ငံသား Peter Grass, Egypt Canadian Mohamed Mafi နဲ့ Egypt နိုင်ငံသား Baha Mohamed တို့ဖြစ်ကြပါတယ်။အဲ့ဒီတွေက Egypt နိုင်ငံသား Mohamed ကိုနောက်ထပ်အမှုတစ်ခုနဲ့ပြစ်ဒဏ်သုံးနှစ်ပိုချခဲ့ပါတယ်။Al Jazeera ကတော့သူ့ဝန်ထမ်းတွေကိုဆွဲဆိုမှုတွေဟာမမှန်ပါဘူးလို့အမြဲတမ်းဆိုခဲ့ပါတယ်။ယာယီဦးဆောင်ညွှန်ကြားရေးမှူး Mustafa Sorak ကပြစ်ဒဏ်အတွက်တုံ့လောက်၆ချားကြောင်း Al Jazeera အနေနဲ့သူ့သတင်းတောက်တွေကိုလွှတ်ဖို့အတွက်နိုင်ငံတကာကမ်ပိန်းတွေဆက်လက်လှုပ်ဆောင်မယ်လို့ပြောပါတယ်။ဆွဲဆိုမှုမှာတပ်တွေအထောက်အထားတွေတခုမှမရှိဘဲပြစ်ဒဏ်ချမှတ်ခဲ့တယ်လို့အဓိပ္ပာယ်ရှိတဲ့ဆုံးဖြတ်ချက်ဖြစ်တင်တာကဆွဲဆိုထားတာတွေကိုပယ်ဖျက်ဖို့ပါပဲလို့Al Jazeera အင်္ဂလိပ်ပိုင်းသတင်းဌာနစီမံခန့်ခွဲမှုဒါရိုက်တာ L. Anstey ကပြောပါရယ်။ Australia နိုင်ငံသားရေးဝန်ကြီး Julie Bishop ကဒီပြစ်ဒဏ်ချဖတ်ခဲ့တဲ့ဆုံးဖြတ်ချက်ဟာ Egypt ကပြောဆိုနေတဲ့ Democracy စနစ်ကိုကူးပြောင်းနေပြီဆိုတာနဲ့မကိုက်ညီပါဘူးလို့ပြောပါရယ်။ Egypt မှာလက်ရှိဖြစ်ပျက်နေတာနေနဲ့ပတ်သက်ပြီးဘာတွေဖြစ်နေတယ်လဲဆိုတာပြန်ပြီးသုံးသပ်ဖို့ Egypt အစိုးရအသစ်ကို Australia အစိုးရအသစ်အစိုးရအနေနဲ့တိုက်တွန်းပါတယ်လို့ပြောလိုက်ပါရယ်။